VOA ရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျမစုမြတ်မမ online ကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ခြင်းတိုင်းနဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ Australia နိုင်ငံသုတေသီတွေကလေ့လာတွေ့ရှိခဲ့ပါတယ် Tasmania တက္ကသိုလ်ရဲ့ Manage ဆေးသုတေသနဌာနကသုတေသီတွေက Amazon နဲ့ eBay online ဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ခြင်းဆက်အပါအဝင် Australia နိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ခြင်းဆက်တွေကိုလေ့လာခဲ့ကြပါတယ်ဆက်အမျိုးအစားပေါင်း1000နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အတိအချစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ
် Only in total 7% had been rigorously valid
ကျွန်တော်တို့အတိအချစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာသုံးလို့ရတဲ့အချက်အလက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ
် Manage ဆေးသုတေသနဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါလက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချတုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသုတေသီတွေကတွေးရှိခဲ့ကြပါဗါတယ်။အဲဒီလိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါ။မမှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်သိပ်ဆိုးရိမ်စရာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ်
။ If a blood pressure device is inaccurate,and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ခြင်းတိုင်းနဲ့ဆက်ကောင်းကောင်းအလုပ်မလုပ်လို့ကိုကသွေးတိုးနေပြီမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လဲကိုကမလိုပဲဆေးတွေတောက်မိလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်ဒါကသွေးတိုးရောဂါရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါတယ
် online ဈေးကွက်ပေါ်မှာသွေးပေါင်ခြင်းတိုင်းနဲ့ဆက်မျိုးစုံကိုရောင်းနေကြပြီမဲ့ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆိုင်ရာဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မသုံးသင့်ဘူးလို့လည်းသူကအကြံပေးပါတယ်။လူတစ်ယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာသွေးပေါင်ခြင်းတိုင်းတာကမှန်ကန်ဖို့တိတ်ကိုအရေးကြီးတယ်လို့ American ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါတယ်။
သွေးပေါင်ခြင်းအရန်တိုးနေတာတို့အရန်ညော့နေတာတို့မသိရခါကျရင်နှလုံးကအခြေအနေကိုအရန်ဆိုးသွားပြီးတော့မှသူကလိုအပ်တဲ့အချိန်မှာမြင်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အလိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီရိုးရိုးအပ်နဲ့ထွင်ရတဲ့ဟာကိုဗါလဲပစိမ့်နဲ့ပေါက်တလိုမျိုးပေါ့နော်အဲ့လိုမျိုးအမျိုးကြီးဖြစ်ပြီးတော့အဲ့လိုဆိုးတဲ့အထိကိုရောက်သွားနိုင်တယ်ရိုးရိုးဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးသွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ
်လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တိုက်ရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီကုသကြဖို့ဖြစ်ပါတယ်သွေးတိုးယောဂလို့ယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ချိန်တိုင်းဆက်တွေကိုဝယ်ပြီးတော့သုံးကြပါရစေ။အဲဒီဆက်တွေအနေနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးရတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ်
။တချို့သွေးသိုးတွေဆိုရင်အဲ့လိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရထားတော့ဘယ်လောက်မီလီဂရမ်တောက်ရမလဲဆိုတာရှိရလေ။အဲ့လိုရှိရခါကျတော့အဲ့ဒါပို့တောက်ပို့တောက်တဲ့ခါကျတော့ဟိုကနှလုံးခုန်လုံးကပို့ပြီးတော့နည်းပို့နည်းပြီးတော့မှအဲ့လိုမူးမေ့တာတို့ဘာတို့နောက်ပြီးတော့အဲ့နှလုံးကိုပို့ပြီးတော့အရန်ထိသွားနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကမားတယ်မားရဟာကိုသူကပြင်တာပို့ပြီးတော့ပြင်တယ်ဆိုတော့ပို့ပြီးတော့ဆူသွားပေါ့မှာ။အဲ့လိုမျိုးဖြစ်တာ
ဒီမာလေးဟိုအမေရိကန်မှာနောက်တစ်ခုသိကျင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးတိုးယောဂါရှိတဲ့သူတို့သွေးပေါင်ခြင်းကိုပုံမှန်တိုင်းဖို့လိုတဲ့လူနာတွေမျိုးတွေအတွက်ကိုကအိမ်မှာဆက်ဝယ်ထားကျင်တယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘယ်လိုဆက်တည်းစိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးကရှိလားရှင့်
မရှိဘူးဘာဖြစ်လဲဆိုတော့စက်တရလည်းအများကြီးဘဒူးအရင်တော့ကဆိုရင်တော့အဲ့လိုဟိုဟာအစည်းအုံတွေမှာလာပြီးတော့လာပေးရပါရှိရပါတော့အဲ့လိုမျိုးဆိုဆရာအောင်ကတုံးကြည့်ပြီးသူတို့ကြိုင်တော့တကယ်ပါဖြစ်တယ်ပေါ့ဒါပေမဲ့နောက်တစ်ခါအခုကဘလို့ပဲလုပ်လဲဆိုတော့အဲ့လိုဆရာဝန်တွေကအရန်ကိုမားတဲ့ဟာတွေမရအောင်ဘလို့လုပ်ရမယ်လို့ပဲပြောတယ်ဘလို့ပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့ဆိုသူတို့ပြောတာကတော့ဘလို့ပြောမလဲမှရဲ့အဲ့လိုဟိုဟာချိန်တဲ့ခါကျရင်အမြဲတမ်းမလုပ်ရမလဲဆိုတော့ exercise တွေပါမလုပ်ထားနဲ့အေးစစေးထိုင်အဲ့လိုမျိုးအရန်စားရတောက်ထိုင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုအေးထားပြီးနောက်တစ်ခါကြော့လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင့်မြင့်တဲ့ခါကျတော့သူတို့တစ်ခုအေးနောက်တစ်ခုပြောတဲ့ဟာကျတော့ဘာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းနည်းအသက်ကြီးရဲဟိုဟာအဖိုးဘွားကြီးတွေဆိုသူတို့ရဲ့ကလေးတွေအကြောင်းစဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလှုပ်သွားရင်ဆိုရင်ညီမရဲ့အတွေ့အကြုံရပေါ့နော်ပိုလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကကျခဏခဏတိုင်း ခဏခဏတိုင်ဆိုတာခဏအဲ့လိုနားပြီးရင်တိုင်အဲ့လိုရက်ပြီးရင်လည်းတိုင်ပြောင်းပြီးတိုင်ပေါ့နော်အဲ့လိုပြောင်းပြီးတိုင်ပြီးမှကြည်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရယ်ဆိုမှယုံအဲ့လိုတခြားအဲ့လိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်กว่านี่မယုံနဲ့ပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တခုကြော်မြင့်ဖြစ်ပါတယ်။သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုင်ကြတဲ့သူတွေအနေနဲ့တစ်ချိန်မကတိုင်ပြီးတော့အဖြေတွေကိုစမ်းစစ်သင့်ပါတယ်။ Australian နိုင်ငံမှာတော့ Tasmania တက္ကသိုလ် Manus ဆေးသူတေသနာဌာန website မှာသွေးပေါင်ချိန်ဇက်ကအသေးချာစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်။Australia နိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲ့ဒီမှာစစ်ကြည့်လို့ရပါတယ်။လိပ်စာက menes.udas.edu.au ဖြစ်ပါတယ်။ menzies.udas.edu.au ဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။